မြန်မာပြည်ဝင်ခွင့်ဗီဇာမျိုးစာတိုးလိုက်တာဟာအာဆီယံနိုင်ငံအားလုံးအတွက်ခွင့်ပြုထားတဲ့ပြည်ဝင်ခွင့်ဗီဇာအတွက်ပြင်ဆင်မှုတစ်ရပ်ဖြစ်နိုင်တယ်လို့ခီးသွားလုပ်ငန်းလုပ်ကိုင်နေသူတွေကသုံးသပ်ကြပါတယ်။ပြည်ဝင်ခွင့်ဗီဇာတွေကိုကန်တာလိုက်ခွဲခြားလိုက်တာဖြစ်လို့အဲ့ဒီကန်တာတွေနဲ့အမှန်တကယ်သက်ဆိုင်တဲ့ခီးတွေတွေပြည်တွင်းကိုဝင်ရောက်လာဖို့စနစ်တကျစီမံထားဖ
ဖို့အတွက်ပြည်ဝင်ခွင့်ဗီဇာ12မျိုးနဲ့ပြည်ပြန်ဝင်ခွင့်ဗီဇာ3မျိုးတိုးလိုက်တာဟာအာဆီယံဒေသတွေနိုင်ငံအလုံးအတွက်အကျုံးဝင်တဲ့ပြည်ဝင်ခွင့်ဗီဇာအာဆီယံ single entrance visa အတွက်ပြင်ဆင်လိုက်တာဖြစ်နိုင်တယ်လို့ခရီးသွားလုပ်ငန်းလုပ်ကိုင်သူမစပေအောင်ကအခုလိုပြောဆိုလိုက်ပါတယ်
ဒီကဏ္ဍလေးတွေခွဲလိုက်တဲ့သဘောပဲလို့ကျမတို့ယူဆတယ်။ဒီကဏ္ဍကခွဲရတဲ့ရွေချက်ကလေ ICM မှာနောက်ခါဒီ AEC ဖြစ်လာမယ်ဆိုတဲ့အခါကျတော့ single entry visa snip ကိုကောင်းထဲပေါ်ဖို့အတွက်ခြေလှမ်းလှမ်းလိုက်တယ်လို့ပဲယူဆပါတယ်မှာ။ ICM standard ဖြစ်အောင်လို့ visa နဲ့ပတ်သက်တဲ့ဒီကြေညာချက်တွေပေါ့နော်။ visa နဲ့ပတ်သက်လို့အမျိုးအစားခွဲကြတာတွေ visa နဲ့ပတ်သက်တဲ့ဒီဟိုနည်းနဲ့ပေါ့ဟိုဟိုနည်းဒီ snip တစ်ခုပေါ့သူတို့ပြောင်းနေရလို့ကျမထင်နေရှင်ဒီ ASEAN single entry visa snip ကိုကူးပြောင်းဖို့များလှုပ်ဆောင်ကြတာတော့ကျမတို့ယူဆမိရရှင
် ASEAN ဒေသတွေနိုင်ငံအားလုံးအတွက်အကျုံးဝင်တဲ့ပြည်ဝင်ခွင့် visa ဟာ EU ဥရောပသမဂ္ဂနိုင်ငံတွေမှာကျင့်သုံးကြသလို ASEAN ဒေသတွေနိုင်ငံတနိုင်ငံစီကပြည်ဝင်ခွင့်ရရှိရင်ကြံ၉နိုင်ငံအတွင်းမှာပါသွားလာခွင့်ရရှိနိုင်မှာဖြစ်ပါတယ်ဒီပြည်ဝင်ခွင့်ဗီဇာကျင့်သုံးရင်တော့ခီးသွားလုပ်ငန်းတိုးတက်လာမှာဖြစ်တယ်လို့ဝန်ဆောင်မှုလုပ်ကိုင်သူတွေကသုံးသပ်ကြပါတယ်။အခုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကကြေညာလိုက်တဲ့ပြည်ဝင်ခွင့်ဗီဇာအမျိုးအစားတစ်တည်းထဲမှာကမ္ဘာလှည့်ခရီးသွားဗီဇာအပြင်လုပ်ငန်းဗီဇာ၊အလုပ်သမားဗီဇာ၊လူမှုရေးဗီဇာ၊ပညာရေးဗီဇာ၊သာသနာရေးဗီဇာ၊စာနယ်ဇင်းနဲ့သတင်းမီဒီယာဗီဇာ၊ရင်းအမှုထမ်းဗီဇာနဲ့အလုပ်ရုံဆွေးနွေးပွဲနဲ့သုတေသနဗီဇာတွေဆိုပြီးခွဲခြားထည့်သွင်းထားတာပါ။ကမ္ဘာလှည့်ခရီးသွားဗီဇာကြေးနဲ့တိုးချလိုက်တဲ့ပြည်ဝင်ခွင့်ဗီဇာကြေးတွေကလည်းကွာခြားမှုတွေရှိနေပါသေးတယ်။ဒါကြောင့်သက်ဆိုင်ရာပြည်ဝင်ခွင့်လျှောက်ထားသူတွေဟာအမှန်တကယ်သက်ဆိုင်တဲ့ခရီးသည်တွေဖြစ်ပေါ်လို့အပ်တယ်လို့ဝါရင်ခရီးသွားလုပ်ငန်းလုပ်ကိုင်းသူဦးအေးကျော်ကအခုလိုသုံးသပ်ပါတယ်
။သူတို့ဗီဇာကိုအဲ့လိုမျိုးခွဲလိုက်တာကြိုက်တယ်သို့တော်ဈေးနှုန်းတွေသတ်မှတ်တဲ့နေရာမှာသူတူရစ်ဗီဇာဈေးပေါ်လို့တူရစ်ဗီဇာအနေနဲ့ပဲလျှောက်လာပြီးအလုံးတူရစ်မဟုတ်ဘူးဆိုရင်မလိုလားပဲအန်ဂါရုတ္တာ project တွေလို့ပို့ plan တွေလို့ပို့ဖြတ်သွားမှာဟုတ်လားသမီး။အဲ့လိုဗီဇာတွေကိုမျိုးစုံခွဲလိုက်တာကောင်းတယ်အဲ့ခွဲတဲ့အတိုင်းပဲဝင်အောင်ခွဲတဲ့အတိုင်းပဲရှောက်အောင်တော့ကြိုးစားနေမယ်အဲ့ဒီတစ်ခုကတော့ဗီဇာကနေပြီးတော့မှတန်ယုံနဲ့ immigration နဲ့ညှိနှိုင်းရမှာနော်ဆိုတော့ဝင်လည်းများအောင်အလို tourist visa နဲ့ဝင်လာပြီးတော့ tourist voucher လဲ tourist ကိန်းကနားနဲ့ကြောနေရင်တော့အင်္ဂါရုတ်တွေမကောင်းဘူး
အခုအစ်စ်တိုးလိုက်တဲ့ပြည်ဝင်ခွင့်ဗီဇာအမျိုးအစားတွေကြောင့်ခရီးသွားလုပ်ငန်းမှာအပြောင်းလဲသိမ့်မရှိပေမဲ့ electronic ပြည်ဝင်ခွင့် e-visa လျှောက်ထားမှုကိုတိုးမြှင့်လိုက်ရင်တော့ခရီးသွားလုပ်ငန်းအပေါ်တက်ရောက်မှုရှိနိုင်တယ်လို့မတ်စပေအောင်ကအခုလိုပြောပါတယ်
နော်ကမ္ဘာလက်ရှိတော့အနေနဲ့ဒီဗီဇာအနေအထားကြီးပြည်ဝင်ဗီဇာကြီးပြောင်းလဲတာနဲ့ကတော့ဒီကျမတို့ခီးသွားကဏ္ဍကတော့တိတိတတ်တကြီးထင်ရှားသွားတဲ့အဲ့လိုမျိုးပြောင်းလဲသွားတဲ့အနေအထားကြီးရှိပါဘူးရှင်တော့ကလည်းဒီတိုင်းပဲလေဟိုကျမတို့ခီးသွားမှာကကျမတို့ဖြစ်နေတဲ့ကဏ္ဍဆန္ဒလေးတစ်ခုကကြတော့ဒီ e visa စနစ်ကိုနိုင်ငံတွေတိုးချဲ့ဒီထက်ပိုပြီးနိုင်ငံတွေတိုးချဲ့ပြီးလက်ခံပေးဖို့ပေါ့နော်အဲ့အဲ့မျိုးပါတချို့ e visa စနစ်မှာသူ့နိုင်ငံလေးတွေကိုလက်ခံပေးတာရှိသေးတယ်ရှင်အဲ့လမ်းခံသေးတဲ့နိုင်ငံတချို့ရောလက်ခံပေးဖို့ပေါ့နော
်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့ကြေညာချက်မှာတော့မြန်မာနိုင်ငံကိုအကြောင်းအမျိုးမျိုးနဲ့လာရောက်ချင်တဲ့နိုင်ငံသားတွေအတွက်လက်ရှိအသုံးပြုနေတဲ့ပြည်ဝင်ခွင့်ဗီဇာအမျိုးအစားတွေအစားအမျိုးအစားအသစ်တွေသတ်မှတ်ပြီးခေတ်နဲ့အညီပြောင်းလဲကျင့်သုံးတာဖြစ်တယ်လို့လည်းဖော်ပြထားပါတယ်ရှင်